မြစ်တာတင်ကဟာအဖွဲ့ကလှူဒန်းတဲ့ငွေကျပ်သိန်း30ကိုရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ဆရာတော်အရှင်ဆန္ဒတိကကျောင်းတိုင်းမှာဆရာတော်နဲ့အတူ88မျိုးဆက်ငင်းငယ်နဲ့ပွင့်လင်းလူအဖွဲ့စည်းကောင်းဆောင်ကိုမင်းကိုနိုင်ကလက်ခံခဲ့ပါတယ်။မြစ်တာအိုးဝေဖောင်ဒေးရှင်းဟာနိုင်ငံရေးကျင်းသားဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့ပညာရေးကျန်းမာရေးလိုအပ်ချက်တွေကိုထောက်ပံ့ပေးနေတာဖြစ်ပါတယ်။ဆရာတော်အရှင်ဆန္ဒတိကကမြစ်တာအိုးဝေဖောင်ဒေးရှင်းတည်ထောင်ထားတဲ့ရည်ရွယ်ချက်ကိုအခုလိုမိန့်ပါတယ်
။ဒီနိုင်ငံရေးကျင်းသားတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့နိုင်ငံရေးကျင်းသားတွေရဲ့နိုင်ငံရေးစိတ်ဓာတ်လူခေါ်တဲ့မေတ္တာတရားကိုဂုဏ်ပြုတဲ့အနေနဲ့ရောနိုင်ငံရေးသမားတွေရဲ့နိုင်ငံသားတွေပေါ်မှာရှိနေတဲ့ကျေးဇူးတရားတွေကိုကျေးဇူးတုံ့ပြန်တဲ့အနေနဲ့ရောနိုင်ငံရေးကျန်းသားမိသားစုတွေရဲ့ပညာရေးကျမ်းစာရေးလိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့ပရဟိတလုပ်ငန်းလုပ်ဖို့အတွက်ဒီမေတ္တာဝေဖောင်ဒေးရှင်းကိုတည်ထောင်ထားတာပေါ့
ဖောင်ဒေးရှင်းကိုပြီးခဲ့တဲ့ဇူလိုင်လကစတင်လည်ပတ်နေတာဖြစ်ပြီးဒီလရှိရနေ့ကနိုင်ငံရေးကျန်းသားဟောင်းမိသားစုဝင်တွေတဲ့ကကျောင်းသူကျောင်းသား900လောက်အထက်စာရေးကိရိယာတွေထောက်ပံ့ပေးခဲ့ပါတယ်မြစ်တာအိုးဝေဖောင်ဒေးရှင်းကိုဦးစီးလှုပ်ကင်နေတဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းကိုနိုင်ကဖောင်ဒေးရှင်းကရှင်းဆက်ကူညီပေးမဲ့အစီအစဉ်တွေကိုအခုလိုပြောပါတယ
်ကျောင်းမပြီးသေးတဲ့နိုင်ငံရေးကျန်းသားဟောင်းတွေရှိတယ်ဗျအထဲမှာအချိန်ကုန်သွားတဲ့ခါကျတော့တက္ကသိုလ်ပညာတန်းတန်းတွေရှိတယ်သူတို့ကလည်းကျွန်တော်တို့ဟိုထောက်ပံ့မှုအခုဆရာတော်နဲ့ကျွန်တော်နဲ့သဘောတူညီမှုရတယ်ပေါ့နောက်တစ်ခုကတော့ကျမ်းမာရေးကိစ္စတွေပေါ့ကျမ်းမာရေးကိစ္စကတော့အခက်အခဲရှိတာပါလဲဆိုတော့ဟိုသိပ်ပြီးတော့ဟိုကြီးကြီးတဲ့ဆေးတွေကိုစားနေရတဲ့လူတွေကိုကျွန်တော်တို့ကအပြည့်အဝတော့ထောက်ပံ့နိုင်မှာမဟုတ်ဘူးကျွန်တော်တို့အခုစဉ်းစားထားတာတွေကထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုသူတို့အတွက်ဆရာဝန်ကရေးပေးတဲ့စေစာမျိုးပေါ့အဲ့ဒါဆိုတော့ကျွန်တော်တို့စပြီးတော့ပေးနိုင်မယ်ဒါလက်တော်နိုင်ငံရေးအကျဉ်းသားတွေအတွက်နောက်ကအကျဉ်းသားဟောင်းတွေအတွက်ဆိုရင်တော့ကျွန်တော်တို့ခွဲစိတ်ကုသခံရတဲ့ပေါ့အကြီးစားခွဲစိတ်ကုသခံရတဲ့သူတွေဆိုရင်ကျွန်တော်တို့ဘယ်လောက်ပေးမလဲပေါ့အဲ့ဒီလိုစပြီးတော့စဉ်းစားပါမယ်ကျွန်တော်တို့ဆရာတော်ရဲ့စေတနာမြတ်တာကိုကျွန်တော်တို့ကကိုယ်တိုင်ပြန်ပြီးတော့ဖြန့်ဝေပေးဖို့စပြီးတော့အလုပ်လုပ်ပြီးပေါ့နော်နောက်ပြီးတော့မှကျမ်းမာရေးရဲ့ပညာရေးရဲ့ပေါ့အဲ့ဒါကိုကျွန်တော်တို့စူးစမ်းပြီးတော့အစွမ်းရှိစွာကျွန်တော်လုပ်ကြည့်မယ်ပေါ့
ရုပ်ရှင်ဂီတအနုပညာရှင်တွေရဲ့မြတ်တာတင်ကဟာအဖွဲ့ကိုပြီးခဲ့တဲ့2011ခုနှစ်ကစတင်ဖွဲ့စည်းလိုက်တာဖြစ်ပြီးပညာရေးကျမ်းမာရေးနဲ့လူမှုရေးကူညီတွေပေးနေတဲ့အသင်းအဖွဲ့တွေကိုလိုက်လံလှူဒန်းနေတာဖြစ်ပါတယ်နိုင်ငံရေးအကျဉ်းသားတွေနဲ့မိသားစုဝင်တွေကိုကူညီထောက်ပံ့နေတဲ့မြတ်တာအိုးဝေဖောင်ဒေးရှင်းကိုရွေးချယ်လှူဒန်းတဲ့ရည်ရွယ်ချက်ကိုမြတ်တာတင်ကဟာအဖွဲ့ကရုပ်ရှင်သရုပ်ဆောင်ကိုခန့်စီသူကအခုလိုပြောပါတယ
်အဓိကတော့ရည်ရွယ်ချက်ကလေးကိုကျွန်တော်တို့ကြိုက်လို့ပါဘုံဘုံလည်းပြောပါတယ်ဒါနိုင်ငံရေးလို့တော့မဟုတ်ပါဘူးတဲ့ဒါပေမဲ့တခုချိန်တာတကယ်လို့အလို့လုတ်ခဲ့တဲ့ဒီမြတ်တာအိုးဝေဖောင်ဒေးရှင်းလို့လည်းကျွန်တော်ယုံကြည်ပါတယ်သူတို့ဘောမှာနိုင်ငံရေးဆိုတဲ့ရည်ကြီးတဲ့ကိစ္စရပ်တစ်ခုတွေနဲ့သူတို့ဘောကရင်းနှီးမြှုပ်နှံတဲ့အချိန်မှာသူတို့နောက်ဘက်မှာရှိတဲ့မိသားစုတွေပေါ့နော်မိသားစုတွေပေါ်မှာတာဝန်ကျေတာလည်းရှင်းရှင်းပဲမကျေတာလည်းရှင်းရှင်းပဲပေါ့အဲဒီသူတို့တောင်းသမီးတွေရဲ့ဒီပညာရေးကျောင်းမကြီးလိုအပ်ချက်ကလေးတွေရှိနေတဲ့ပုံမှာကျွန်တော်တစိမ့်တရေတာဝင်ပြီးတော့ကုညီပံ့ပိုးခွင့်ရတဲ့အတွက်ကျွန်တော်တိုင်မသိဝမ်းသာပါတယ
်ဒီနေ့ခန်းနာမှာမြတ်တာတင်ကဟာအဖွဲ့ကခန့်စီသူထရိန်ရာဘူကော်နီဖြူဖြူကျော်သိန်းစတဲ့အမှုပညာရှင်တွေကိုမြတ်တာအိုးဝေဖောင်ဒေးရှင်းကနာယကဆရာတော်အရှင်ဆန္ဒတိကကဩဝါဒတရားပေးပြီး88မျိုးဆက်ငင်းငယ်နဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းကိုနိုင်ကကျေးဇူးတင်စကားပြောခဲ့ပါတယ်ရှင်